မှာအဓိကကွာခြားတဲ့အချက်ကတော့အရင်တုန်းကဆိုရင်တော့ဖြစ်ဒီအခွန်ကင်းလွင့်ခွင့်မှာဆိုရင်တော့ဖြစ်နိုင်ငံခြားတာတွေကို၃နှစ်ပဲပေးထားမယ်ဒီအခုလက်ရှိမှာဆိုရင်တော့၅နှစ်ဖေးထားတာတွေရှိတယ်အရင်တုန်းကဆိုရင်တော့ဖြစ်ဒီအလုတ်သမားတွေကိုခံတဲ့အခါကျရင်တော့ဟိုတိတိကျကျသတ်မှတ်ထားခြင်းမရှိဘူးပေါ့နော်ဥပဒေအတွက်မှာဆိုရင်တော့ဖြစ်ဒီကျွမ်းကျင်မှုမလိုအပ်တဲ့အလုပ်သမားတွေကိုနိုင်ငံသားတွေကိုပဲခံရမယ်ဆိုတော့ပြဋ္ဌာန်းချက်တွေပါတယ်နောက်ပြီးတော့ကျွမ်းကျင်လုပ်သားတွေဆိုရင်တော့ပထမနှစ်မှာဆိုရင်တော့ဖြစ်25ရာခိုင်နှုန်းကိုမြန်မာတွေကိုခံပေးရမယ်ဒုတိယနှစ်မှာဆိုရင်တော့ဖြစ်50ရာခိုင်နှုန်းတတိယနှစ်မှာဆိုရင်85ရာခိုင်ပေါ့နော်အဓိကတော့မြန်မာနိုင်ငံကနိုင်ငံသားတွေအလုပ်အကင်ခွင့်လန်းရရှိဖို့အတွက်ကိုပို့ပြီးတော့ရည်ရွယ်တယ်လို့တော့ကျွန်တော်ကတော့မြင်ပါတယ်ခင်ဗျ
ဒီနိုင်ငံသားယင်းနှိမ့်မြုပ်နှံမှုလှုပ်ထုံးလုံနီးထုတ်ပြန်တဲ့နေရာမှာကျမလေးလာလို့ရတဲ့လောက်ကကော်မရှင်အရင်ဆုံးဖွဲ့စည်းရမယ်ဆိုတော့ပါပါတယ်ရှင
်ဟုတ်ကဲ့ပါခင်ဗျာ
အဲ့ဒီကော်မရှင်ကနေပဲအဲဒီအရာရာပေါ့နော်အဆိုပြုချက်တင်တာပဲဖြစ်ဖြစ်အဆိုပြုချက်ကိုစီစစ်တာပဲဖြစ်ဖြစ်အဲ့ဒီကော်မရှင်ကလှုပ်ဖို့ရှိပါလားရှင
်ဟိုဒီယင်းနှိမ့်မြုပ်နှံမှုနီးဥပဒေမှာဆိုရင်တော့ဒီကော်မရှင်ဖွဲ့စည်းခြင်းစီဝေးခြင်းပါခြင်းဆိုတဲ့ဟာတွေတို့မှာဟိုသတ်မှတ်ချက်တွေပါပါတယ်ဒါတွေကိုဒီယင်းနှိမ့်မြုပ်နှံမှုနဲ့ပတ်သက်ပြီးတော့ဒီ proposal တွေကိုတော့တချို့ကိစ္စရက်မှာဆိုရင်တော့ဖြစ်ဒီယင်းနှိမ့်မြုပ်နှံမှုကော်မရှင်ကိုတိုက်ရိုက်တင်ပြနိုင်ပါတယ်ဒါပေမဲ့တချို့ကိစ္စရက်မှာဆိုရင်တော့ဖြစ်ဒီသက်ဆိုင်ရာဝန်ကြီးဌာနတွေသက်ဆိုင်ရာတိုင်းဒေသကြီးအစိုးရတွေပြည်နယ်အစိုးရတွေကနေတဆင့်ဒီမှာမှတ်ချက်တွေကိုယူပြီးတော့မှယင်းနှိမ့်မြုပ်နှံမှုကော်မရှင်ကိုတင်ပြရမယ်ဆိုပြီးတော့ကျွန်တော်လေ့လာမိပါတယ်ဘာဖြစ်လဲဆိုတော့တချို့ဒီတဘာဝပြန်စားတာထုတ်လုပ်တဲ့ကဏ္ဍတွေမှာနောက်ပြီးတော့ကျွန်တော်တို့ဒီဥပဒေအရကန့်တက်ထားတဲ့ဒီ negative list လို့ခေါ်တဲ့စီးပွားရေးလုပ်ငန်းအမျိုးအစားတွေမှာဆိုရင်တော့ဖြစ်သူဒီသက်ဆိုင်ရာဝန်ကြီးဌာနတွေနောက်ပြီးတော့သက်ဆိုင်ရာတိုင်းဒေသကြီးပြည်နယ်အစိုးရဒီယင်းနှိမ့်မြုပ်နှံမှုလုပ်မဲ့ data မှာရှိတဲ့တချို့မှာသူတို့ဘယ်လောက်ထိအောင်ပေါ်ပြထားလဲဆိုနေမြေခံလူတုတို့မဟုတ်လူမှုရေးအဖွဲ့အစည်းများကြီးတဘောထားတွေကိုပါယူပြီးတော့မှသူကကော်မရှင်ကိုတင်ပြရမယ်ဆိုတဲ့ဟာလေးတော့ပါပါတယ်အဲ့တော့ပြောရမယ်ဆိုရင်တော့ဖြစ်တချို့လူတုကိုအခြေပြုတဲ့ပုံတံတန်လေးဖြစ်လာတာကိုကျွန်တော်အနေနဲ့နည်းနည်းလေးတွေ့ရပါတယ်ခင်ဗျအရင်ဥပဒေနဲ့နှိုင်းယှဉ်မှဆိုရင်တော့ဖြစ်တာကွာခြားချက်လေးပါခင်ဗ
ျနောက်တစ်ခုကျမမေးချင်တာကလေဒီအာမခံထားရှိခြင်းပေါ့နော်ဒီနိုင်ငံသားမှာဒီ insurance ဒီအာမခံထားတာအတမ်းမအရေးကြီးပါတယ်ဥပမာစီမံကိန်းအကြီးကြီးမှာအာမခံအရေးကြီးပါတယ
်အ
ာမခံထားတဲ့နေရာမှာတိရတလောက်ပေါ့နော်နိုင်ငံပိုင်ပဲရှိတယ်လို့ထင်ပါတယ်အဲ့တော့ဒီနိုင်ငံသားယင်းနှိမ့်မြုပ်နှံမှုလာလုတဲ့ကုမ္ပဏီတွေအနေနဲ့တကယ်ကိုဟိုအရေးကြီးတဲ့ဟိုစီမံကိန်းကြီးတွေမှာအာမခံထားတဲ့နေရာမှာနိုင်ငံတကာအသိအမှတ်ပြုတဲ့အာမခံကုမ္ပဏီတွေမှာဟောထားလို့မရဘူးလားရှင
်ရခင်ဥပဒေမှာဆိုရင်တော့ဒီမြမအာမခံကော်ပိုရေးရှင်းတစ်ခုထဲမှာထားရမှာဟိုတတ်မှတ်ရာကနေပြီးတော့အခုကတော့ပြည်တွင်းဈေးကွက်ထဲမှာရှိတဲ့အာမခံလုပ်ငန်းတွေပေါ်မှာထားရှိနိုင်တယ်လို့တွေ့ရပါတယ်နော်ဒါပေမဲ့လည်းဒါတွေကယင်းနှိမ့်မြုပ်နှံသူဘက်ကကြည့်မယ်ဆိုရင်တော့ဒီကန့်တက်ချက်အချို့လေးတွေရှိနေတယ်လို့မြင်ကောင်းမြင်နိုင်ပါတယ်နော်တို့တော့လေဒီနိုင်ငံတော်အနေနဲ့ကြည့်မယ်ဆိုရင်တော့ဖြစ်ကျွန်တော်တို့မြန်မာနိုင်ငံရဲ့ငွေကြေးနဲ့ဒီအာမခံဈေးကွက်ကဆိုရင်ဖွံ့ဖြိုးမှုအရန်အားနေနေတာကိုတွေ့ရပါတယ်ပေါ့နော်ဒီဥပဒေမှာကျွန်တော်အနေနဲ့မြင်တာကတော့ဒီအာမခံလုပ်ငန်းတွေကိုနိုင်ငံတော်အသွင်းမှာရှိတဲ့ဒီအာမခံလုပ်ငန်းတစ်ခုခုမှာထားရမယ်လို့သတ်မှတ်တယ်လို့ကျွန်တော်ယူဆပါတယ်ဒီလိုဟိုကြည့်တဲ့အခါမှာဆိုပြည်တွင်းမှာရှိတဲ့အာမခံလုပ်ငန်းတွေကုမ္ပဏီတွေကတကယ်နိုင်ငံတကာစံချိန်စံညုံနဲ့အညီအာမခံဈေးနှုန်းတွေပြင်တတ်မှတ်မယ်ဆိုရင်တော့ဖြစ်ဒီယင်းနှိမ့်မြုပ်နှံသူတွေအပေါ်မှာဒီမှာမှာအဟန့်အတားဖြစ်မယ်လို့တော့မယူဆပါဘူးခင်ဗျတို့တော်လည်းဒီပြည်တွင်းမှာရှိနေတဲ့ဒီနော်အာမခံလုပ်ငန်းတွေကဒီရှင်ပြိုင်မှုရှိတဲ့ဈေးကွက်ဖြစ်ပေါ်လာအောင်တွန်းအားပေးတဲ့လုပ်ထုံလုပ်နည်းတွေတတ်မှတ်ထိန်ချောင်းမှုတွေမရှိဘဲနဲ့ဒီအာမခံလုပ်ငန်းဟိုအချို့ကပဲဈေးကွက်ကိုချဲ့လဲပြီးလုံးမဲ့ဆိုရင်တော့ဖြစ်နိုင်ငံသားယင်းနှိမ့်မြုပ်နှံမှုကိုဆွဲဆောင်တဲ့နေရာမှာလည်းအဟန့်အတားဖြစ်စေနိုင်တယ်လို့မြန်မာနိုင်ငံရဲ့ငွေကြေးဈေးကွက်အာမခံဈေးကွက်ဖွံ့ဖြိုးတိုးတက်မှုကိုလည်းနှေးကွေးနိုင်တယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျ။ဟ
ိုဒီမြေအသုံးပြုခွင့်ပေါ့နော
်အဲ့ဒါနဲ့
ပတ်သက်ပြီးတော့ဟိုတနိုင်ငံလုံးလို့မလို့ပါပဲဖြစ်နေကြတာဒီနိုင်ငံသားစီမံကိန်းတွေဒါမှမဟုတ်ပြည်တွင်းကစီမံကိန်းတွေမှာပါပေါ့နော်ဒီဒေသခံပြည်သူတွေကသူတို့ရဲ့မြေတွေကိုလေယာဉ်မြေတွေကိုဟိုတိန်အသိန်းခံရတဲ့သူတို့ရဲ့နှစ်နာမှုတွေကိုမကြာခဏဆန္ဒပြတာတွေလည်းဖြစ်ပွားနေပါတယ်လေအ
ဲ့တော
့ဒီမြေအသုံးပြုခွင့်နဲ့ပတ်သက်ပြီးတော့ဒေသခံတွေရဲ့အကျိုးစီးပွားကိုများထည့်သွင်းစဉ်းစားထားတာဟောရှိပါလားရှင
်ယင်းနှိမ့်မြုပ်နှံမှုဒီဥပဒေမှာတော့အခန်း15ပေါ့နော်ဆိုတော့ဒီအပိုက်126မှာဆိုရင်တော့သူတို့ကတော့တိတိကျကျဖော်ပြထားတာလေးကိုတော့ကျွန်တော်တွေ့ရပါတယ်သူကဘာပြောထားလဲဆိုအများကြီးသူကရွှေ့ပြောင်းဖယ်ပြားဖယ်ရှားပေးလို့ချင်းမရှိတဲ့နေရာတွေမှာမြေငှားရမ်းပြီးယင်းနှိမ့်မြုပ်နှံမှုမရှိစေရလို့တော့သူကတော့ဒီနိဥပဒေထဲမှာတတ်မှတ်ထားတာပေါ့နော်ဒါကလည်းအရင်ယင်းနှိမ့်မြုပ်နှံမှုဥပဒေတွေနဲ့ကွာခြားချက်ပါခင်ဗျဒါပြောရမယ်ဆိုရင်ဒေတာခံတွေရဲ့ say Sana Mababene, Yanganya Yinimion and Mugo, Meloya Muzure, the Boba.
Oh, you know, the Nanganya Yinimion and Ugrima, the Nanganja, who kept a bono, Martin we, Pamanane, a goo, who Martin we, Pamanaya, Quatajaclia.
အခုလက်ရှိမှာကတော့အဲ့ဒါလိုမျိုးဥပဒေထဲမှာတော့တည်တံ့တတ်မှတ်ထားတာတော့မရှိပါဘူး။ဌာနဆိုင်ရာပူးပေါင်းလုပ်ငန်းအဖွဲ့ဆိုပြီးတော့ရေးထားတာဟိုတော်တော်လေးများများတွေ့ရပါတယ်။အဲ့တော့ဌာနဆိုင်ရာတွေကပို့ပြီးများလာတဲ့အခါမှာဌာနဆိုင်ရာအချင်းချင်းဟိုပူးပေါင်းညှိနှိုင်းမှုကတိတ်ပြီးအားနည်းနေတာတွေ့ရပါတယ်။ဟုတ်ကဲ့။အဲ့တော့အဲ့ဌာနဆိုင်ရာပူးပေါင်းလုပ်ငန်းအဖွဲ့ဖွဲ ဒီကနေ့ကျွန်တော်တို့ဒီဘောရာမတ်ချက်ကိုဖန်တီးနိုင်ပါတယ်ဒါမှမဟုတ်ဘူးဆိုရင်တော့ဒီဝန်ကြီးဌာနတစ်ခုအချင်းစီကိုလိုက်ပြီးတော့ကျွန်တော်တို့ဒီဘောရာမတ်ချက်တွေပေးတဲ့ခါကျရင်ယင်းဒီမြို့နယ်သူအနေနဲ့တနင်္လာထဲမှာပဲတွားပြီးတော့ဒီဌာနဆိုင်ရာအဖွဲ့အစည်းအစုံလင်ကိုကျွန်တော်တို့တွေ့ရမယ်တွေ့လို့တွေ့ခွင့်ရမယ်ဆိုတဲ့အခြေအနေတစ်ခုကိုဖန်တီးနိုင်ပါတယ် ဒါမှမဟုတ်ဘူးဆိုရင်တော့ဒီဝန်ကြီးဌာနတစ်ခုအချင်းစီကိုလိုက်ပြီးတော့ကျွန်တော်တို့ဒေါ်လာမှတ်ချက်တွေလိုက်တောင်းနေရမယ်ဆိုရင်တော့ပြည်သားကျွန်တော်အမြင်ကတော့ဒီအချိန်ကိုဒီကြန့်ကြာစီတယ်လို့ကျွန်တော်ယူဆပါတယ်ခင်ဗျ။နောက်ပြီးတော့ဒီလိုဌာနဆိုင်ရာတွေအကုန်လုံးပူးပေါင်းအဖွဲ့တွေကဒီကော်မရှင်ရုံးမှာရှိခြင်းအဖြစ်မတူညီတဲ့ရှုထောက်ကနေမတူညီတဲ့အမြင်တွေကိုလည်းတစ်ချိန်တည်း